တရုတ်နိုင်ငံတောင်ပိုင်းကလယ်သမားတွေဟာဒေသရင်းကာလရှည်ချာဖြစ်ပေါ်နေတဲ့မိုးခေါင်ရေရှားမှုနဲ့အပူလိုက်တာတွေကြောင့်ကောက်ပဲသိနိုင်တယ်ကိုကာကွယ်နိုင်မှုစူးစမ်းလှုပ်ဆောင်နေကြတယ်လို့အစိုးရပိုင်း CCTV သတင်းမှာဖော်ပြပါတယ်။တရုတ်နိုင်ငံမှာအပူချိန်ကိုမှတ်တမ်းစတင်ပြုစုခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း62ခုတစ်နှစ်အတွင်းမှာအခုနှစ်ဟာအပူဆုံးအ6သွေဆုံးအခြေအနေနဲ့ရင်ဆိုင်နေရတာမို့ကောက်ပဲသိနိုင်တယ်ညို6ကုန်ပြီးရေလောင်ကန်တွေဟာလည်းပုံမှန်ရှိတဲ့ပမာဏရဲ့ထောက်အပ်ဖဲကျန်တော့တယ်လို့ဆိုပါတယ်။စီချွန်ပြည်နယ်အတွင်းအပူချိန်45ဒီဂရီဆယ်ဆီယပ်အထိတက်လာတာကြောင့်လေအေးစက်အသုံးပြုမှုအဆမတများလာတဲ့အတွက်အိမ်တွေကိုလျက်စစ်မီအလုံးလောက်ပေးနိုင်ရေးပြည်နယ်အတွင်းကစက်ရုံအလုပ်ရုံတွေကိုပြီးခဲ့တဲ့သတင်းပတ်အတွင်းပိတ်ပစ်ခဲ့ရပါတယ်။ဟူဘေးနဲ့ဟျူနန်ပြည်နယ်တွေအပါအဝင်နေရာဒေသအတော်များများမှာနှွေဦးရသည့်တိနံစိုက်ပျိုးတဲ့နေရာမှာရေလုံလောက်စွာရနိုင်ရေးအတွက်စိုက်ပျိုးရေးအတွက်အသုံးပြုဖို့ရေခွဲဝေဖြန့်ချိမှုတွေကိုလည်းလှုပ်ဆောင်နေပါတယ်ခင်ဗျာ။